ပြီးခဲ့တဲ့နှစ်2012ခုနှစ်ဇွန်လတုန်းကရခိုင်ပြည်နယ်တောင်ကုန်းမြို့မှာအစ္စလာမ်ဘာသာရေးခေါင်းဆောင်တွေပါဝင်တဲ့လူ၁၀ယောက်တပ်ခံရမှုမှာတန်တရားရှိသူ၆ယောက်ကိုတပ်ဆိုင်ရာကနေမနေ့တုန်းကဖမ်းဆီးလိုက်ပါတယ်။မှုကင်းဖြစ်ပြီးတစ်နှစ်လောက်ကြာမှဒီမတင်ကားသူတွေကိုအာဏာပိုင်တွေကဖမ်းဆီးခဲ့တာလည်းဖြစ်ပါတယ်။အဖမ်းခံရတဲ့မတင်ကားသူ၆ယောက်လုံးဟာတောင်ကုန်းမြို့မှာနေထိုင်ကြတဲ့သူတွေပါ။ဒီအကြောင်းပြေဆုံးကိုတော့စုံစမ်းထားတဲ့ထိုင်းခြေဆိုင် VOA သတင်းတောက်မတ်အေးမာကပြောပြပေးပါမယ်ရှင
်။လွန်ခဲ့တဲ့တစ်နှစ်လောက်တုန်းကတောင်ကုန်းမြို့ကိုလာတဲ့ကားတစ်စီးပေါ်ကလူ၁၀ယောက်အသက်ခံရမှုနဲ့ပတ်သက်လို့တောင်ကုန်းမြို့ကလူ၆ယောက်ကိုဇူလိုင်လ၁၈ရက်နေ့ဗုဒ္ဓဘုရားကဖမ်းဆီးခဲ့ပါတယ်။အဲ့ဒီမတင်ငါသူတွေကိုဒီကနေ့မနက်မှာတော့တန်တွဲထောင်ကိုခေါ်လာခဲ့ပြီးဖမ်းဆီးထားကြောင်းတန်တွဲခရိုင်သတင်းမှန်ဖော်ထုတ်ရေးအဖွဲ့ဝင်ဦးဝင်းနိုင်ကပြောပြပါတယ
်။အော်သူတို့ဒီကလေရဲတွေကညက၁၀နာရီလောက်မှာတန်တွဲနေပြီးထွက်သွားတယ်ပေါ့။တန်တွဲထွက်သွားပြီးတော့ဟိုတောင်ကုန်းမှာပြီးခဲ့တဲ့ညကဖမ်းတယ်ပေါ့လေ။ဖမ်းပြီးတော့သူတို့မိုးကင်းမိုးမလင်းခင်တယောက်တွေတဲ့ပေါ့အဲဒီမှာဒီချောက်ကိုဖမ်းလာတယ်ဟု
တ်ကဲ့
အဲဒီမှာချောက်ကိုဖမ်းလာမှာတယောက်ကတော့ခုနှစ်ယောက်မှာတယောက်မှမပြီးခဲ့ဘူးအဲတယောက်ကတော့ဝင်းနိုင်ခေါ်မောင်မှုတဲ့ဗရာဥချွန်းကြီးတဲ့ဗရာဝါလန်းကံနိုင်ရက်ပွဲပေါ့နောက်ကကိုလေးမောင်ခေါ်ထွန်းနိုင်တဲ့သူကအေးရင်ကြီးကားဝင်းမှာနေတဲ့ကုသာရက်ပွဲကပေါ့နော်ဒါတည်းကနောက်ကိုတန်းကျော်တဲ့အဖကဥကျော်ဖေးခိုင်မာလာလန်းကံတန်ရက်ွယ်မှနေတယ်။ပေါ့စီခေါ်မင်းတိုက်ထွန်းအဘာဟုထုံမြင့်ခိုင်မာလာလန်းကံတန်ရက်ွယ်ပဲတည်းနောက်ထုံဝင်းခေါ်ဘာကြီးတဲ့။ဘာဦးဝင်းထေအကံတန်ရက်ွယ်ပဲရှိမဘာဥထုံအောင်ကျော်ပေါ့။ဒူရရက်ွယ်ဆိုပြီးတော့အဲ့ချော့ကိုဖမ်းမိကြတယ်ပေါ့။ဒါကမနစ်ကဒီဒေတာမှုလူဆယ်ဦးတက်တဲ့အမှုနဲ့ပတ်သက်နေတဲ့လူ၆ဦးပေါ့။အဲသူတို့အခုတန်းနဲ့ထောင်ပါပါ
2012ခုနှစ်ဇွန်လ3ရက်နေ့တုန်းကအစ္စလာမ်ဘာသာရေးခေါင်းဆောင်တွေပါဝင်တဲ့လူ၁၀ယောက်အသက်ခံရမှုနောက်ဆက်တွဲအဖြစ်နဲ့ရခိုင်ပြည်နယ်တွင်းမှာလူမျိုးရေးဘာသာရေးကိုအခြေခံတဲ့အကြမ်းဖက်တဲ့ပဋိပက္ခတွေစတင်ဖြစ်ပွားခဲ့တာပါ။ပြီးခဲ့တဲ့ဇွန်လ30ရက်နေ့တုန်းကလည်းအမျိုးသမီးငယ်တယောက်ကိုအာဓမ္မပြုကျင့်တယ်ဆိုတဲ့သတင်းကြောင့်လူ30လောက်ဟာမြို့နယ်ရဲစခန်းကိုဝိုင်းပြီးတရားခဏ်ကိုထုတ်ပေးဖို့တောင်းဆိုခဲ့သလိုအစ္စလာမ်ဘာသာဝင်တွေရဲ့အိမ်တချို့မိရှုခံရတာဖျက်ဆီးခံရတာတွေဖြစ်ခဲ့ပါဗျ။အဲ့ဒီအတွက်တန်တွဲမြို့မှာလည်းပုံမှန်144ထုတ်ပြန်ခဲ့ရပါဗျ။မိရှုမှုမှာပါဝင်တယ်လို့တန်တရားရှိသူတွေကိုဖမ်းဆီးထားတဲ့အကြောင်းနဲ့မငြိမ်မသက်မှုတွေရှိနေသေးတဲ့တန်တွဲမြို့အကြောင်းကိုတော့တန်တွဲခရိုင်သတင်းမှန်ဖော်ထုတ်ရေးအဖွဲ့ဝင်ဦးဝင်းနိုင်ကအခုလိုဆက်ပြောပြပါဗျ။
အဲ့ဒီအချိန်မှာပထမဟိုဟာ၄ဦးဖမ်းတယ်လေနောက်တော့၅ဦးအကုန်၅ဦးဖမ်းထားပါတယ်၅ဦးဖမ်းထားတာပဲကျွန်တော်တို့သိရတယ်ပေါ့လေဟိုနောက်တတရခံရတော့တို့ကတို့ဖော်ထုတ်အောင်ပါပေါ့နည်းနည်းလေးလှုပ်လှုပ်လှုပ်လှုပ်ရှိတယ်ပေါ့ထုတ်လှုပ်လှုပ်ဆိုတာကနေဆိုရယ်နေတိုင်းတော့မဟုတ်ဘူးပေါ့ဗျာအစ္စလာမ်ရှိတဲ့ယွာတွေပေါ့နော်အဲဒီလိုမှဆိုရင်နည်းနည်းလေးဒီစုံစုံမှုတွေရှိတယ်လို့ကျွန်တော်မနေ့ကပဲတင်သိပါတယ်ဒီစုံစုံမှုတွေရှိပါတယ်တဲ့
ရခိုင်ပြည်နယ်မှာပြီးခဲ့တဲ့နှစ်ဇွန်လဆန်းမှာစတင်ခဲ့တဲ့ပဋိပက္ခတွေကြောင့်လူဦးရေတောင်းနဲ့ချီပြီးအိုးအိမ်မဲ့ဒုက္ခတွေတွေဖြစ်ခဲ့ရပါတယ်။မတူညီတဲ့လူမှုအတိုင်းဝိုင်းနေကြတစ်ဖက်နဲ့တစ်ဖက်ယုံကြည်မှုတွေနှဲပါနေကြတယ်ဆိုပြီးသုံးသက်သူတွေကတော့ပြောဆိုနေကြပါတယ်ရှင်။